လေးသင်ငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲတကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေလောကအတွက်အသုံးဝင်ဖို့အဖို့တန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကူအဆိုက်ရဆုံးမှာ
ဒီတစ်ခေါက်တော့ဘဝဆိုတဲ့အရာကအစေးရေးရတယ်လို့ပဲလို့ခံစားရတဲ့အကြောင်းလူငယ်တွေနဲ့ကျွန်တော်ဆွေးနွေးပြခဲ့တာလေးပြန်တင်ပြပါစေဘဝဟာအစေးရေးရတယ်လို့ပဲကိုယ့်အစေးကိုကိုယ်ရေးရတယ်လို့ကျွန်တော်ကမြင်ပါတယ်ဒါနဲ့လူငယ်တွေကိုကြုံတိုင်းကျွန်တော်အမြင်ကိုပြောပြီးတော့သူတို့အတွေ့တွေကိုကျွန်တော်နားထောင်ကြည့်ပါတယ်အရင်ဆုံးတစ်မျိုးစစားကတော့ပေးထားတဲ့ခေါင်းစဉ်အောက်မှာဝင်အောင်ရေးရတာမျိုးပါဘာနဲ့တူလဲဆိုတော့ကျွန်တော်တို့ဆယ်တန်းဖြည့်တဲ့အခါမှာစာစီစာကုန်းခေါင်းစဉ်ကိုမိကုန်းတဲ့ဟာကိုဖြည့်ရတာပါပဲအဲ့ဒီတော့ပေးထားတဲ့ခေါင်းစဉ်အတိုင်းဝင်အောင်ရေးရတာပေါ့လေကိုယ်စိတ်ကြိုက်ခေါင်းစဉ်ဘယ်ဟုတ်ပါမလဲအဲ့တော့အဲ့ဒီလိုကလေးမျိုးတွေဟာတစ်ချိန်ကြလို့ရှိရင်ဘာတွေဖြစ်လာတယ်လဲဆိုတော့အမှတ်ကောင်းကောင်းရတဲ့လူလည်းရပါတယ်ဒါပေမဲ့တချို့ကြတော့ဘလို့ဖြစ်တယ်လဲဆိုတော့ဒါကမအောင်မြင်တဲ့ဘဝတွေဖြစ်လာတယ်သူကចောင်းစာမေးဝဲအောင်မြင်ုံနဲ့ဘဝစာမေးဝဲအောင်မယ်လို့တေချာပေါက်မှအာမမခံနိုင်တာကျွန်တော်တော်တော်များများတွေ့ရတာကတော့မိဘတွေကလည်းသူ့ကိုစူပူကျိန်းပေါင်းတဲ့အခါမှာအဲ့ဒီကလေးတွေကပြန်ပြောလို့ရှိတယ်ဒါအမေတို့ယူခိုင်းထားတဲ့လိုင်းမဲ့လေအမေတို့အတင်းတက်ခိုင်းတဲ့ចောင်းမဲ့လေပြောချင်တာကတော့ဗျာစွတ်ပေးစားထားတဲ့အိမ်တော်ဘက်လို့ပြောချင်တာမျိုးပေါ့မအောင်မြင်တာတော့မတတ်နိုင်ဘူးသူတို့ဘွဲတွေတော့ရကြတယ်ဒါပေမဲ့အဲ့ဒီဘဝအဲ့ဒီအသက်မွေးမှုတွေမှာမအောင်မြင်ကြပါဘူးအောင်မြင်သူမအောင်မြင်သူတချို့အလေအလတ်ရှိသူတွေနားသာရှိနေတဲ့အထက်မှာတော့ဘာပဲဖြစ်ဖြစ်ဒါဟာသူတစ်ပါးပေးထားတဲ့ခေါင်းစဉ်အောက်မှာဝင်ရေးရတာပဲလို့ကျွန်တော်တို့မြင်မိတွေးမိပါတယ်နောက်တစ်မျိုးကတော့ခုခေါင်းစဉ်ကိုကိုပေးပြီးတော့ရောက်အောင်ရေးကြရတာပါအဲ့လိုကလေးတွေအတွက်အဲ့ဒီလိုလူငယ်တွေအတွက်ကအဓိကကတော့တာဝန်ယူမှုတာဝန်ခံမှုကပဓာဏကြပါတယ်ပြောချင်တာကတော့သူတို့ကကိုယ့်ကောင်းစဉ်ကိုယ့်အကူပေးရမယ်ကိုယ့်ရဲ့ဘဝအတမေးဝမ်းကြောင်းကိုကိုယ့်အကူရွေးပါအဲ့ဒီမှာအရေးကြီးဆုံးအချက်ကတော့သူတို့အဲ့ဒီလိုရေးတတ်ဖို့သူတို့အဲ့ဒီလိုရွေးတတ်ဖို့တသက်လုံးသူငယ်တန်းကစပြီးတော့တင်ကြားလေ့ကျင့်ပေးထားတာဟာရွေးချယ်တတ်ဖို့ကိုတန်ဖိုးထားပေးတာပါသူတို့ကရွေးပေးသမျှကိုဖြစ်အောင်လုပ်မယ်ဆိုတာမျိုးမဟုတ်ပါဘူးအဲ့တော့မိဘတွေအနေနဲ့ဒါမှမဟုတ်ရင်ကြောင်းနေရသူတို့ကိုအသက်မွေးဝမ်းကြောင်းကိုစီရဲ့တန်ဖိုးကိုနားလည်အောင်ပြောထားပါတယ်ပြီးတော့အသုံးဝင်ပုံတွေကိုလည်းစနစ်တကျရှင်းပြထားပါတယ်ပြောပါတော့အမှုပညာသမားလုပ်မယ်ဆိုရင်ပဲဘာအမှုပညာသမားလဲစာပေလားဂီတလားသဘင်လားရုပ်ရှင်လားအဲ့ဒီမှာရှိတဲ့အကောင်အဆိုးတွေအားနည်းချက်အားသာချက်တွေဒါတွေကိုပြောရပါတယ်ဆရာဝန်အင်ဂျင်နီယာစသဖြင့်ဘယ်အသက်မွေးဝမ်းကြောင်းမဆိုအားနည်းချက်အားသာချက်ကဘာတွေရှိတယ်ဆိုတာကိုသူတို့ကိုအရွယ်မတိုင်ခင်တည်းကရှင်းပြနိုင်ခဲ့တာပါအဲ့ဒီခါမှာသူတို့ခွဲခြားနားလည်သွားပါတယ်။ဒါကြောင့်အင်ဂျင်နီယာဆိုရင်တော့ဘယ်လိုအင်ဂျင်နီယာမျိုးလဲ။ဆရာဝန်ဆိုရင်တော့မှဘယ်ဟာကိုအထူးပြုတဲ့ဆရာဝန်မျိုးလဲဆိုတာကအစသူတို့နားလည်လာကြပါပြီ။နောက်ဆုံးတတိယတစ်မျိုးကတော့ကိုရေးချင်တာကိုရေးတယ်။ရေးချင်တာကိုလွတ်လွတ်လပ်လပ်ရေးလိုက်ပြီးတော့မှအပိဓာကျမှတင့်တော်မယ်ထင်တဲ့ခေါင်းစဉ်ကိုပေးလိုက်တာမျိုး။အဲ့ဒီလိုနောက်ဆုံးပြီးသွားတာကခေါင်းစဉ်တက်တာဖြစ်နေတယ်။အဲ့ဒီအပေါ်မှာဘဝင်ကျသွားတဲ့ဘဝမျိုးပါ။ဒါမျိုးကတော့အင်မတန်ရှားတယ်ဆိုတာတွေ့ရပါတယ်။လူငယ်တွေကကျွန်တော်ဆွေးနွေးမှုသမျှကသူတို့ဘဝတွေကမပြီးဆုံးကြသေးဘူးသူတို့အခုမှစာစီစာကုန်းတွေရေးနေရတဲ့ဘဝဆိုတော့ကျွန်တော်အခုပြောတဲ့အောင်မြင်သွားတယ်ဆိုတော့ဘဝင်ကျသွားတဲ့ဘဝမျိုးကိုသူတို့အားကြရုံပဲရှိပါတယ်ဘာတယ်လဲကိုရေးချင်တာကိုလွတ်လွတ်လပ်လပ်ရေးတယ်ပြီးတော့မှလိုက်ဖက်တဲ့ခေါင်းစဉ်တက်လိုက်ပြီးတော့ပိုင်ပိုင်နိုင်နိုင်မြင်းပိတ်လိုက်တဲ့ဘဝမျိုးပေါ့မရှိဘူးလားဆိုတော့တချို့ကတော့ပြောတယ်ရှိတော့ရှိတယ်တဲ့ရှားတယ်လို့ပြောကြပါတယ်ဘဝတစ်ခုကိုဘယ်ဟာကိုအောင်မြင်တာလဲလို့ကျွန်တော်တို့ဘယ်လိုပြောကြမှာလဲဒါဆွေးနွေးကြပါတယ်ပြောပါတော့ဘဝရဲ့ရလက်အပေါ်မှာတကယ်ကျင့်တတ်လားဆိုတဲ့အပေါ်မှာမူတူတယ်လို့တော့သဘောတူကြပါတယ်အောင်မြင်မှုဆိုတာဘာလဲဝင်ငွေလားကြောကြားမှုလားရာထူးဂုံချိန်လားဒါမှမဟုတ်ဥစ္စာဒနာကြွယ်ဝမှုလားပေါ့တချို့ကတော့နေနိုင်စားနိုင်တဲ့ဘဝမျိုးနဲ့ကိုတင့်တင့်နဲ့ရာထူးသုံးကိုတင့်တင့်နဲ့ကြောကြားမှုအဲ့ဒါမျိုးတွေရတယ်ဆိုရင်သူတစ်ပါးအပေါ်မှာအကောင်းတွေလုံနိုင်တယ်ဆိုရင်ကျင့်တတ်ကြတယ်လို့ပြောပါတယ်တကယ်စိုးရိမ်ရတဲ့နောက်ဆုံးတစ်မျိုးကတော့ရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဘဝကိုစိတ်ကြိုက်ခေါင်းစဉ်ရသွားတယ်ပြီးတော့မှတကယ်လက်တွေ့ကျတော့ဘာမှမရေးနိုင်တဲ့ဘဝမျိုးပါအဲ့ဒါကိုလူငယ်တွေကထောက်ပြကြပါတယ်အခုခေတ်မှာအထူးသဖြင့်တမွေးဝမ်းကြောင်းတွေကပွင့်လာတော့ဟိုးအရင်ကမစင်းစားတဲ့ model ဆိုတာမျိုးဟိုတုန်းကမရှိခဲ့ပါဘူးအဲ့ဒီလိုပဲတကယ်စီးပွားရေးလုပ်ငန်းရှင်ဆိုတာမျိုးလဲ social link ခေတ်မှာဒါကအားကြစရာရေးလို့မတွေ့ဘူးကြဘူးအခုကြတော့အဲ့လိုစွန့်ဦးတီထွင်လုပ်ငန်းရှင်စသဖြင့်ကျွန်တော်တို့စီမှာလမ်းကြောင်းတွေများလာသလောက်စိတ်ထက်ကောင်းတွေရပါလဲနဲ့ဘာမှမရေးနိုင်တဲ့ဘဝတွေကိုလည်းလူငယ်တွေကထောက်ပြပါတယ်အဲ့ဒီအတွက်အခြေခံလိုအပ်ချက်ကတော့က ကျွန်တော်တို့လူငယ်တွေကိုကိုလိုရာကိုသွားနိုင်အောင်ဘာတွေများပို့ပေးခဲ့ကြပြီလဲလို့တွေးမိတာပါလူငယ်တွေလိုချင်တာသူတို့လမ်းကိုသူတို့ရှောက်မယ်ဒါပေမဲ့ကျွန်တော်တို့ကညွန်ပြပေးနိုင်မှုကိုလိုချင်နေပါတယ်သူတို့ကိုလွတ်လပ်ခွင့်လဲပေးစေချင်ပါတယ်လူငယ်တွေအတိတ်ကတောင်းဆိုနေတာကတော့သူတို့ကိုယ်တိုင်ရွေးချယ်ပါရစေသူတို့ကိုရွေးချယ်တတ်တဲ့ဤနဲ့ရောက်အောင်သွားတဲ့ဤကိုသာပေးစမ်းပါလို့ယုံယုံကြည်ကြည်တောင်းဆိုနေတာပါပဲ